မြန်မာနိုင်ငံရဲ့ဟိုင်းပြည်နယ်မှာကုလသမဂ္ဂအမတ်ခန်းရဲ့လုံခြုံရေးဆုံတစ်ခုဖန်တီးဖို့ဘင်္ဂလားဒေ့ရှ်အစိုးရအခြေခံမဟာဘတ်ယူနစ်ကတနင်္လာနေ့ကအဆိုပြုလိုက်ပါတယ်ဒီဆောင်ဟာအိုးအိမ်စွတ်ခွာထွက်ပြေးတဲ့သူတွေကိုအကူအညီပေးဖို့နဲ့ဖြစ်ပွားနေတဲ့လူသားချင်းစာနာထောက်ထားရေးအကြက်တဲကိုကယ်ပြဖို့ဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပါအနာဒိုလုသတင်းဌာနကပြောပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာတောမတ်အန်ဒရူးကိုတက္ကသိုလ်သူ့ရုံးခန်းမှာတွေ့ဆုံရမှာမစ္စတာယူနစ်ကအခုလိုပြောခဲ့တာပါအဆိုပြုချက်ဟာမြမအကြက်တဲကိုဖြည့်ရှင်းမှုအစကောင်းဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေဝင်လာတာရော့ချစေပါလိမ့်မယ်လို့လည်းမစ္စတာယူနစ်ကဆွေးနွေးခဲ့ပါတယ်။ရခိုင်ခြေနေကကကြီးဆိုင်ချင်းဖြစ်သွားခဲ့တာကိုတော့မ်အန်ဒရူးစ်ကလည်းသဘောတူပါတယ်။မြမနိုင်ငံတလွားမှာအိုးအိမ်စုတ်ခွာထွက်ပြေးရသူအနည်းဆုံး3,000+ ရှိပြီးမကြမီရဲတပ်တစ်ပတ်အတွင်းကပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်3,000ဝန်းကျင်ရှိနေတာပါ။အာရှပါဝင်နိုင်ငံတကာအစိုက်ဝန်းကရိုဟင်ဂျာအကြက်တဲကိုအရေးယူကြဖို့တတိယနိုင်ငံမှာအခြေချတဲ့အောင်ကုလကအကူအညီပေးဖို့လဲယူနစ်ကတိုက်တွန်းသွားပါတယ်